Welcome to the Voice of America in Burmese.
Mingla nya ni ke ma shin. Washington မြို့တော် VOA American တန်ကနေ2014ခုနှစ်နိုဝင်ဘာလ9ရက်တောက်ကြနေညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ဖို့ကြံစီပါတယ်ဆိုတော့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက်တွေကိုအမေရိကန်တို့လေကြောင်းကနေဆက်ပြီးတော့တိုက်ခိုက်နေပါတယ်။တခါတရုတ်နဲ့ဂျပန်တို့ကြားမှာတော့အငင်းပွားနေတဲ့ကျွန်းစုတွေအရေးဆွေးနွေးပွဲတွေတိုးပြီးကျင်းပဖို့နှစ်နိုင်ငံသဘောတူလိုက်ကြပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီမသိင်ကြီးရေ။သတင်းစီစဉ်အပြီးနားဆင်ရမှာကတော့
Three senior commanders,
that
were the commanders of Southern Command and Light Infantry Division 66.
Myanmar nga sit ya shi ji 3 ye lu da du a paw ju lu ne ya sa we mu ri ne pat da lo naing da ga pye mu san ya ti ya yong go tin nai ne a thauk tha ri shi ni de lo upari chang naing da ga ye ya tu de ti ta u pyo da da ba Yangon myo ma pyu lut de tadin sa shin lin pwe a chang go ma ja kin na sin ya ma ba shin da a pyin American Myanmar sat san yee ne pat tat lo le tin pya pe bu shi ba de a di naw ma ro Myanmar lu khwin yee song phyet che kula tamaka ma tin twin lite bi so de tadin go le tin pya pe bu shi ba de a khu ro naw song ya naingan da ga tadin twe go mat tin ki thai ne ko nyan win yaung do ga pyo pya ma ba shin
အမေရိကန်ပြည်ထောင်စုဒါမှမဟုတ်လဲဥရောပကိုတိုက်ခိုက်ဖို့အတွက်လျှို့ဝှက်ကြံစီခဲ့တဲ့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက်တွေကိုအမေရိကန်တို့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တကွန်ကပြောပါရယ်တူရကီနယ်စပ်အနီးဆီးရီးယားဘက်ချံဆာမရာမြို့အနီးကခိုရာဆန်အဖွဲ၅ဘွဲကိုပစ်မှတ်ထားပြီးဗုဒ္ဓဟူးနေ့ညကတိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါရယ်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအကြမ်းဖက်သမားတွေနဲ့သူတို့ရဲ့ကားတွေအဆောက်အုံတွေနဲ့ဘုံတီဆောက်တဲ့စခန်းတွေကိုဖျက်ဆီးခဲ့ပါရယ်တိုက်ခိုက်မှုတွေထက်ကတစ်ခုကတော့ပြင်သစ်နိုင်ငံဘွားအစ္စလမ်ဘာသာကူးပြောင်းထားသူတို့ဖြစ်ပြီးအယ်ခိုင်ဒါတို့ရဲ့ဘုံထုတ်လုပ်သူလို့ယူဆရတဲ့ဒေးဗစ်ဒရူဂျွန်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အမည်မဖော်လိုတဲ့ပင်တကွန်စစ်ဌာနချုပ်အရာရှိတဦးကပြောပါတယ်။တခြားသူတွေတည်ဆုံးသလားဆိုတာကိုတော့ဘယ်သူမှအတည်မပြုနိုင်သေးပါဘူး။အမေရိကန်တို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့နဲ့အကြမ်းဖက်သမားတွေရဲ့အကြမ်းဖက်လုံနိုင်စွမ်းတွေကိုဖယ်ရှားနိုင်ရေးအတွက်အရေးပါတဲ့တိုက်ခိုက်မှုကိုလှုပ်ဆောင်နိုင်ခဲ့တာဖြစ်တယ်လို့အမေရိကန်ပင်တကွန်စစ်ဌာနချုပ်ကပြောပါတယ်။ Nusra Front နဲ့ Al Qaeda အစွန်းရောက်တင်တဲ့ဖွဲ့စည်းထားတဲ့ခိုရာဆန်အဖွဲ့ဟာဆိုရင်ဆီးရီးယားနိုင်ငံတွင်မတည်ငြိမ်မှုတွေကိုအခွင့်ကောင်းယူပြီးအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့စီစဉ်နေတာဖြစ်ပါတယ်။ခရရှာအဖွဲ့ဟာဆီးရီးယားသမ္မတပြုတ်ကျရေးတိုက်ခိုက်မှုတွေမှာမပါဝင်သလိုဆီးရီးယားပြည်သူတွေကိုကူညီနေတဲ့အဖွဲ့လည်းမဟုတ်ဘူးလို့အမေရိကန်စစ်ဌာနချုပ်ကပြောဆိုပါတယ်ရှင
်။ IS Islamic ဆီးသူကြအဖွဲ့ချင်းမိုးရင်းနဲ့ပတ်သက်လို့အီရန်ဘာသာရေးအုပ်ဆောင်အယာတိုလာခါမေနီထံကိုအမေရိကန်သမ္မတဥပမာကစားရဆောင်ရေးသားပေးပို့ခဲ့တယ်ဆိုတဲ့သတင်းကိုသမ္မတအင်ဂျီတော်ကအတီးပြူချင်းညင်းဆိုချင်းမလုပ်သေးပါဘူးသမ္မတနဲ့ဘဲကပခေါင်းဆောင်တို့ဦးနဲ့မဆိုပုဂ္ဂိုလ်ရေးစာပေးစာယူကိစ္စတွေကိုပြောဆိုခွင့်သူ့မှာမရှိဘူးလို့အင်မူရောပြောခွင့်ရဂျော့စ်အာနက်စ်ကဂျာဇာဘရင်းနီကပြောပါတယ်အမေရိကန်အစိုးရအနေနဲ့အီရန်နဲ့နျူကလ িয়ার အရေးအပြင်အခြားကိစ္စရပ်တွေဆွေးနွေးတာရှိတဲ့အကြောင်းတော့သူကပြောပါတယ် IS အဖွဲ့ပေါ်အမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေကလက်ရှိထိုးစစ်ဆင်နွှဲတာနဲ့ပတ်သက်လို့အီရန်ခေါင်းဆောင်တွေနဲ့အလို့သဘောတည်ထောင်တွေ့ဆုံဆွေးနွေးတာနှစ်ကြိမ်ထက်မနည်းရှိကြောင်းနဲ့ဒီလိုထိုးစစ်ဆင်မှုတွေမှာအီရန်ရဲ့စီးရေးအရရောထောင်လန်းရေးလုပ်ငန်းတွေမှာပါအမေရိကန်ကပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မစ္စတာအာနက်စ်ကပြောပါတယ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကတော့လာမယ့်တနင်္ဂနွေနေ့ကျရင်အိုမန်နိုင်ငံမှာအီရန်နိုင်ငံသားကြီးဝန်ကြီးမိုဟာမက်အာဇစ်ဥရောပနိုင်ငံသားကြီးအမူဝါဒအကြီးကဲကက်သရင်းအက်ရှ်တန်တို့နဲ့တွေ့ဆုံပြီးအီရန်နဲ့နျူကလ িয়ার အရေးဒီလ24ရက်နေ့နောက်ဆုံးထားပြီးသဘောတူညီချက်ရယူနိုင်ဖို့ဆွေးနွေးဖို့ရှိပါတယ်
။အီရတ်စစ်ပြန်စစ်မှုတန်းဟောင်း600ကျော်တို့ကသူတို့ဟာ2003ခုနှစ်ကတည်းကဓာတ်တုဓာတ်ငွေတွေနဲ့ထိတွေ့ခဲ့ရပြီးမြေပေါ်မှာအမေရိကန်စစ်ဌာနချုပ်ပင်တဂွန်ဘက်ကအရေးယူလှုံ့ဆော်ခဲ့တာမရှိဘူးလို့ပြောဆိုလိုက်တာကိုနယူးယောက်တိုင်းစ်သတင်းစာကြီးကဖော်ပြလိုက်ပါတယ်။စစ်မှုထမ်းဆောင်ခဲ့သူ629ယောက်တို့ကအီရတ်နိုင်ငံတွင်းမှာဓာတ်တုဓာတ်ငွေတွေနဲ့ထိတွေ့ခဲ့ရတာလို့သတင်းကဆိုပါတယ်။ဒါ့အပြင်နိုင်ငံခြားတပ်သားတွေ၊ကွန်ထရက်တာတွေ၊အီရတ်စစ်သည်တွေနဲ့အရက်သားတွေလည်းဓာတ်တုဓာတ်ငွေတွေနဲ့ထိတွေ့ခဲ့ရနိုင်တယ်လို့နယူးယောက်တိုင်းစ်သတင်းစာကြီးကရေးသားလိုက်တာပါဓာတ်တုတန်းွေနဲ့ထိတွေ့ခဲ့ရသူစစ်သည်တော်တွေကိုထိရောက်တဲ့စေကူသားမှုရဖို့အတွက်ကိုလည်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ဘက်ကပြက်ကွက်ခဲ့တယ်လို့လည်းသတင်းစာကြီးကရေးသားလိုက်ပါတယ်ရှင်
။ဘာဂင်နာဖာဆိုနိုင်ငံစစ်တပ်ကတင်မြှောက်ထားတဲ့စစ်ကောင်းဆောင်ဗိုလ်မှူးကြီး အိုက်ဇက်စီတာကအာဖရိကသမရသမဂရဲ့တောင်းဆိုချက်ကိုပယ်ချလိုက်ပါတယ်တောင်းဆိုချက်ထဲမှာလာမယ့်နှစ်ပတ်အတွင်းအယက်သားဥဆောင်တဲ့ဂျာပြအစိုးရကိုဇီရာကအာဏာပြန်အပ်ဖို့ဖြစ်ပါတယ်ဘုံမူကြီးဇီရာကသူ့အကော်တက်ကြီးရွယ်ဦးကောင်းစီဟာရှေ့နှစ်နိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်ဂျာပြအစိုးရကိုဥဆောင်ဖို့ထင်ရှားတဲ့အယက်သားပုဂ္ဂိုလ်တွေကိုရွေးချင်မှာဖြစ်တယ်လို့မနေ့ကပြောပါတယ်နိုင်ငံတကာဖီအားတွေဘလို့ပဲရှိရှိပြည်တွင်းမှာမငြိမ်မသက်မှုတွေဘလို့ပဲတိုးလာပါစေဒီလိုလုပ်ငန်းစဉ်တွေကိုအလင်းစလိုလုပ်စရာမလိုဘူးလို့သူကဆိုပါတယ်နိုင်ငံတကာရဲ့ပြည်တံခတ်ပိတ်ဆို့မှုတွေကိုလည်းဂရုမစိုက်ဘူးလို့ဗိုလ်မှူးကြီးစီရာကပြောပါတယ်အဓိကကတော့ဘာကီနာဖာဆိုနိုင်ငံတည်ငြိမ်အေဂျင်ကြီးကိုသာဂရုစိုက်သွားမှာဖြစ်တယ်လို့ဆိုပါတယ်ဂျာပြအစိုးရမှပါဝင်ဖို့ထင်ရှားတဲ့သက်ဆိုင်ရာအဖွဲ့အစည်းတစ်ခုစီကကိုယ်စလေလောင်း၃ယောက်စီကိုအမည်စရင်းပေးဖို့လက်ရှိနိုင်ငံဦးဆောင်အဖွဲ့ကမြစ်တာရက်ခံထားပါတယ်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View ရဲ့တောက်ချာနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်တရုတ်နဲ့ဂျပန်တို့ကြားမှာဆွေးနွေးပွဲတွေတိုးပြီးတော့ကျင်းပဖို့နှစ်နိုင်ငံသဘောတူလိုက်ကြပါတယ်။ဒီသဘောတူညီချက်ဟာဆိုရင်ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံနှစ်ခုကြားကာလရှည်အေးခဲနေတဲ့ဆက်ဆံရေးကိုဖောက်ထွက်နိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။နှစ်ဖက်တို့အနေနဲ့နိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုတွေကိုတဖြည်းဖြည်းချင်းပြန်ဆပြီးရင့်ကျက်တဲ့နိုင်ငံရေးယုံကြည်မှုကိုတည်ဆောက်နိုင်ဖို့အတွက်လှုံ့ဆော်ဖို့နှစ်ဖက်တို့သဘောတူခဲ့ကြတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြားနေမှာပြောဆိုပါတယ်။ဆွေးနွေးပွဲတွေကိုဘယ်အချိန်မှကျင်းပမယ်ဆိုတာနဲ့နှစ်နိုင်ငံဘယ်အဆင့်ရှိတဲ့ပုံကိုယ်တွေဆွေးနွေးကြမလဲဆိုတာကိုတော့တရုတ်ဘက်ကမပြောပါဘူး။တရုတ်ထိပ်တန်းတန်တမာရန်ကြီးချီနဲ့ဂျပန်အမျိုးသားလုံခြုံရေးအကြံပေးရှူတာရိုယာချီတို့တရုတ်နိုင်ငံဘီဂျင်းမြို့တော်မှာတောက်ချန်နေတွေ့ဆုံဆွေးနွေးမှုအတွင်အခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။အရှိတရုတ်ပင်လယ်ပြင်အတွင်းကနှစ်နိုင်ငံအငင်းပွားနေတဲ့ကျွန်းတွေမှာနှစ်နိုင်ငံရက်တီချက်မတူတာတွေရှိနေတယ်ဆိုတာကိုနှစ်ဖက်စလုံးကအသိအမှတ်ပြုပြီးတင်းမာမှုတွေရောကြစေဖို့အတွက်ပရိပခစီမံခန့်ခွဲရေးရန်တရားတည့်ထူထောင်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒါပေမဲ့လည်းနောက်တည်င်းပတ်ဘေကျင်းမှာကျင်းပမယ့်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးညီလာခံမှာတရုတ်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့တွေ့ဆုံကြမယ်လို့အများကထင်ကြေးပြီးပြောဆိုနေကြတာတွေကိုတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကမှတ်ချက်ပေးပြောဆိုခဲ့တာမရှိပါဘူးရှင်
။2011ခုနှစ်တုန်းကဆူနာမီငလျင်လှိုင်းတံခံခဲ့ရတဲ့ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဆက်ရုံကိုပြန်လည်စတင်လည်ပတ်နိုင်ဖို့ဒေသခံပြည်နယ်အစိုးရကနောက်ဆုံးအတည်ပြုချက်ပေးလိုက်ပါတယ်ဆက်ရုံချောမွေးစွာလည်ပတ်နိုင်မဲ့လုံခြုံရေးဆိုင်ရာစစ်ဆေးချက်တွေပြီးရင်တော့မကြာခင်မှာပဲဆန်ဒိုင် KI ကနျူကလ িয়ার ဆက်ရုံနှစ်ခုကိုလာမယ့်2015အစပိုင်းမှာစတင်လည်ပတ်တော့မှာဖြစ်ကြောင်းကာဂိုရှိမား KI အုပ်ချုပ်ရေးမှူးယူချီရိုအီတိုကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒေသခံတွေစိုးရိမ်နေတာကြောင့်2013ခုနှစ်စက်တင်ဘာလတည်းနျူကလ িয়ার ဆက်ရုံ48ခုပိတ်ခဲ့ရာကအခုလိုဆန်တိုင်ကနျူကလ িয়ার ဆက်ရုံကိုပြန်ဖွင့်တာဟာပထမအဦးဆုံးဖြစ်မှာပ
ါမက္ကဆီကိုနိုင်ငံရဲ့ဒေါ်လာတန်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ပထမဆုံးမြန်နှုန်းမြင့်ခီးတဲ့တင်ယထာတိဆောက်ရေးစီမံကိန်းတိဆောက်ဖို့တရုတ်လုပ်ငန်းရှင်အဖွဲ့တစ်ခုနဲ့သဘောတူထားတာကိုမက္ကဆီကိုဘက်ကပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ယထာတိဆောက်ရေးစီမံကိန်းလေးလံတင်တဲ့လုပ်ငန်းစဉ်ကိုဥပဒေပြုလွှတ်တော်အမတ်တွေကမကြေမနက်တိုင်ကြားခဲ့ကြပြီးတဲ့နောက်မနေ့ခြားသာပရိနေကတရုတ်ယထာလန်တိဆောက်ရေးကော်ပိုရေးရှင်းနဲ့သဘောတူထားတဲ့ဒေါ်လာ 3.4 ဘီလီယံတန်ဖိုးရှိသဘောတူညီချက်ကိုမက္ကဆီကိုဘက်ကပြန်လည်ရုပ်သိမ်းလိုက်တာဖြစ်ပါတယ်China Railway Corporation တခုပဲဒီလီလန်ဘွဲကိုလီလန်တင်ခဲ့တာဖြစ်ပါတယ်ယထာတိဆောက်ရေးအတွက်ပြန်ပြီးတော့လီလန်တင်မယ်လို့မက္ကဆီကိုတည်ယူပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်ရှင
်2011ခုနှစ်တုန်းကပါကစ္စတန်နိုင်ငံမှာပုံအောင်နေသူ Al Qaeda အကြမ်းဖက်ခေါင်းဆောင် Osama Bin Laden ကိုနေအိမ်ခြံဝင်းတဲ့စီးနင်းဝင်ရောက်ပစ်ခတ်သူဟာသူဖြစ်ကြောင်း American ရေတပ် Commando စစ်ပြန်တူဖြစ်သူ Robert O'Neil ကထုတ်ဖော်ပြောဆိုလိုက်ပါတယ်သူနာမည်ကို၃နှစ်ကြာလျှို့ဝှက်ထားပြီးအခုလိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ
်တောက်ချာနေညာချန်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါရှင်အခုတော့အစီအစဉ်အစပိုင်းမှာကြားခဲ့ရတဲ့မြန်မာစစ်အရာရှိကြီး၃ဦးရဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြမှာပါ စစ်အစိုးရလက်ထက်မှာလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတဲ့လက်ရှိအစိုးရအဖွဲ့တွေကထိတ်တန့်အရာရှိကြီးများပါဝင်ခဲ့တယ်လို့ Harvard Tech သို့ဥပဒေကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းရဲ့သုတေသီတဦးကပြောဆိုလိုက်ပါတယ်။မြန်မာစစ်အရာရှိကြီး၃ဦးနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်မှုခုံရုံးကသူတို့ကိုဖမ်းဆီးနိုင်ဖို့ကျင်းနဲ့လောက်တဲ့တပ်တွေအထောက်အထားတွေတွေ့ရှိထားတယ်လို့လည်း Harvard ဥပဒေကြောင်းနိုင်ငံတကာရေးရာသုတေသီမက်ထရူဘာဂါကရန်ကုန်မြို့စုလီဒီရှန်ဂရီလာဟိုတယ်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါသတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြမှာပါရှင
်လက်ရှိဆိုရအဖွဲ့တွေကပြည်ထောင်စုဝန်ကြီးဒုတိယဘိုလ်ချုပ်ကြီးကိုကိုအထူးစစ်စင်ရေးအဖွဲ့မှူးဘိုလ်ချုပ်ကြီးခင်စောဦးနဲ့ဗိုလ်မှူးချုပ်မောင်မောင်အေးတို့ဟာလွန်ခဲ့တဲ့6နှစ်ခန့်ကစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ Harvard ဥပဒေကြောင်းရဲ့နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာဌာနကအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်2005-2006 ခုနှစ်အတွင်းတန်တောင်မြို့တော်ဝိုင်မှာတောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အခြေမြန်တပ်မ66တို့ဟာကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့တိုက်ခိုက်ရာအနီးကရင်လူမျိုးစုအပေါ်ရာဇဝတ်မှုတွေကျူးလွန်ခဲ့တာပါ။တာဝန်ရှိသူ3ဦးရဲ့ပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်သေတွေရှိတယ်လို့ Harvard ဥပဒေကြောင်းရဲ့နိုင်ငံတကာတရားရေးလေ့လာသူ Matthew Baker ကအခုလိုပြောပြပါဗျာ
။ Information to three senior commanders that were the commanders of Southern Command and Light Infantry Division 66 in 2005 and 2006.We have evidence which satisfies the standard required for the issuance of the
2005နဲ့2006ခုနှစ်အတွင်းပြစ်မှုတွေကျူးလွန်ခဲ့တဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ချင်းမြန်တပ်မ66ကစစ်အရာရှိကြီး3ဦးနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်မှုခုံရုံးကသူတို့ကိုဖမ်းဆီးနိုင်မှုကျင်းနဲ့လောက်တဲ့တပ်တွေအထောက်အထားတွေကျွန်တော်တို့စီမှာရှိပါတယ်။တစ်ချိန်တည်းမှာပဲဒီပြစ်မှုတွေကိုကုတ်ခဲတဲ့သူတွေဟာအစိုးရအဖွဲ့ထဲမှာရေးပါတဲ့နေရာတွေရနေရလဲတွေ့ရပါတယ်။ပြည်ထောင်စုဝန်ကြီးဌာနကဒီလိုပြစ်မှုတွေကိုကျူးလွန်ခဲ့တာကိုတွေ့ရတော့နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဟာဘလောက်ထိစစ်မှန်တယ်လဲဆိုတာကတော့စဉ်းစားစရာဖြစ်လာပါတယ်
။လွတ်လပ်စွာပြစ်ခတ်ခွင့်ပြုထားတဲ့အမဲရောက်နယ်မြေကိုတန်တောင်မြို့တစ်မြို့လုံးနီးပါးသတ်မှတ်ထားပြီးအဲ့ဒီနယ်မြေထဲဝင်ရောက်လာတဲ့လူအလုံးကိုအရက်သားမိန်းမကလေးမရွေးပဲရန်သူအဖြစ်သတ်မှတ်ပြီးပြစ်ခတ်စေတယ်လို့လည်းမှတ်တမ်းကောက်ရမှာတီးခဲ့ရတယ်လို့ပြောပါတယ်။အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ချင်းမြန်တပ်မ66တို့ဟာစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ရာဇဝတ်မှုကျူးလွန်နေတာတွေကိုအသေးစိတ်ဖော်ပြထားပါဗျ။စစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုတော့မက်ထရူဘာဂါကအခုလိုခွဲခြားပြပါဗျ။
And to be very specific, the war crimes that we identify in this memorandum are attacking civilians, displacing civilians.
အသေးစိတ်ပြောမယ်ဆိုရင်တော့စစ်ရာဇဝတ်မှုတွေဟာရဲသားတွေကိုတိုက်ခိုက်တာ၊အင်အားတွေကိုဆွန့်ခွာပြီးထွက်ပြေးစေတာ၊ရန်သူတွေရဲ့တိုက်ခိုက်မှုတွေကိုဖျက်ဆီးတာ၊အပိုင်သိမ်းတာ၊လူသတ်တာ၊ညှဉ်းပန်းနှိပ်စက်တာတွေနဲ့လူတအုပ်ရဲ့တိုက်ခါကြဆင်းအောင်ဆောင်ရွက်တာတို့ဖြစ်ပါတယ်။လူသားတို့ဘောကျူးလွန်တဲ့ရာဇဝတ်မှုဆိုတာကတော့လူများစုကိုအတ္တမနေရာပြောင်းရွှေ့ခိုင်းမှု၊လူသတ်မှု၊ကျွံပြုတ်မှု၊နှိပ်စက်ညှဉ်းပန်းမှုနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကိုပြောဆိုတာပါ။
အစီရင်ခံစာမှာပြစ်မှုကျူးလွန်တာတွေကိုထင်ထင်ရှားရှားထောက်ပြထားပေမဲ့မြန်မာနိုင်ငံဟာ Rome Statute အရဖွဲ့စည်းထားတဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာပါဝင်ခြင်းမရှိတာကြောင့်နိုင်ငံတကာလူ့အခွင့်အရေးဆိုင်ရာအဖွဲ့အစည်းကပြစ်မှုကိုအရေးယူဖို့ဆောင်ရွက်မှာမဟုတ်ပါဘူး။ဒီအစီရင်ခံစာကိုပြည်သူတွေလက်ထက်ပြည်တွင်းအဖွဲ့အစည်းတွေလက်ထက်အရောက်ထည့်ပေးရတဲ့ရည်ရွယ်ချက်ကိုတော့အခုလိုပြောပြပါရစေ
။ First, we are deeply concerned about ongoing abuses in places like Kachin State and Northern Chan State.
ပထမဆုံးတော့အတ္တမပြုကျင့်ခံရတဲ့အများဆုံးနေရာတွေဖြစ်တဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းတို့လိုဒေသတွေနဲ့ပြုပြင်ပြောင်းလဲမှုတွေထိရောက်စွာဆောင်ရွက်နိုင်ခြင်းမရှိသေးတဲ့တိုင်းဒေသဒေသတွေမှာဖြစ်ပွားနေတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုအထူးစိတ်ပူပါတယ်။ဒါအပြင်2005နဲ့2006ခုနှစ်အတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေ၊မူဝါဒတွေနဲ့လက်တွေ့ဆောင်ရွက်မှုတွေကိုအထက်ပါနေရာဒေသတွေမှာဆက်လက်ပြုကျင့်သွားမှာကိုတော့စိုးရိမ်မိပါတယ်။အခုစစ်ဖြစ်ပွားနေတဲ့နေရာတွေမှာတိုက်ခတ်နေတဲ့စစ်သားတွေနဲ့အရာရှိတွေဟာသူတို့ရဲ့လုံရက်တွေကိုအထူးသတိထားဖို့လိုပါတယ်။နိုင်ငံကတာဝန်ရှိအကြီးအကဲတွေအနေနဲ့လည်းနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းကအခုလိုမတရားပြုကျင့်ခံရတာတွေကိုအသေးစိတ်စုံစမ်းထောက်လှမ်းနိုင်တယ်ဆိုတာကိုသိစေချင်ပါတယ်။ဒါအပြင်ဒီအဖွဲ့အစည်းဟာပြစ်မှုကျူးလွန်သူတွေရဲ့အခြားပြစ်မှုဆိုင်ရာတွေကိုလည်းဖော်ထုတ်သားဖို့တာဝန်ယူပါတယ်။
စစ်ရာဇဝတ်မှုတွေနဲ့လူသားတို့အပေါ်ရာဇဝတ်မှုကျူးလွန်တာတွေကိုမြန်မာစစ်တပ်အပြင်အတိုက်ခံတိုင်းရင်းသားအဖွဲ့တွေကလည်းသတိပြုဆင်ခြင်နေတယ်လို့သုံးသပ်သွားပါတယ်။ဒီအစီရင်ခံစာဟာပြည်သူတွေရဲ့တစ်ဖက်သက်အတန်းသာဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောပေမဲ့ပြည်ရင်းမှာဖြစ်ပွားနေတဲ့စစ်တပ်တွေခံနေရတဲ့အရသားတွေရဲ့အတန်းနေခံစားချက်တွေကိုလူအများသိရအောင်မှတ်တမ်းထုတ်ပြန်ပေးတာဖြစ်တယ်လို့ပြောပြသွားပါတယ်ရှင်
။ရန်ကုန် VOA ရုံးကမတ်တင်ကြီးလေးပါရှင်။မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီအတွက်ဆောင်ရွက်ပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ပေါ့နော်ဂျာတာပဒိနေကသမ္မတအိုဘားမားရဲ့လက်ထောက် အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရို့ဒ်တို့တွေ့ဆုံခဲ့ပါတယ်။အကြောင်းစုံကိုတော့ဒေါ်လလတန်းကပြောပြမှာပါ
။တမန်ဥပမာနောက်သတင်းပအာဆီယံထိပ်သီးညီလာခံနှင့်အရှေ့အာရှထိပ်သီးညီလာခံတယောက်ဖို့မြန်မာနိုင်ငံကိုမတော်ရောက်မီအခုလိုလက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ဂျမင်ရို့ဒ်ကမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ဒီမိုကရေစီရရှိရေးအတွက်ဆောင်ရွက်နေတဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီစီဝေဝဲရဲ့ဦးတည်ချက်ကတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ပြုပြင်ပြောင်းလဲရေးအကဲဆတ်မှုတွေနဲ့ပတ်သက်လို့ဒီ NGO အဖွဲ့အစည်းတွေရဲ့စိုးရိမ်မကင်းဖြစ်မှုတွေကိုသိရှိနိုင်ဖို့အပြင်မြန်မာနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့အနာဂတ်ထိတွေ့ဆက်ဆံရေးမှာသမ္မတဥပမာရဲ့ဦးစားပေးမှုတွေကို Ben Rhodes ကရှင်းပြခဲ့တယ်လို့ဆိုပါတယ်။ဒီစီဝေဘကိုတယောက်ခွင့်ရတဲ့ NGO အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကချင် Alliance ကိုကချင်ကွန်ရဲ့ဥက္ကဋ္ဌကမ်ဆန်းလည်းပါဝင်ပါတယ်
။အစိုးရနေပြီးတော့ policy နဲ့တောင်းနေပဲအကြောင်းသူတို့ရှင်းပြတယ်။ဒီလိုကနေပြီးတော့ပြန် EC တက်ပေးတဲ့အကြံဉာဏ်ပေးတဲ့ဒီတချို့ကဒီဒီမှာဖြစ်နေတဲ့ဒီဒီမိုကရေစီအပြောင်းအလဲအကြောင်းတစ်ခုနောက်တစ်ခုကရိုဟင်ဂျာအကြောင်းနောက်တစ်ခုကကျွန်တော်ကချင်တိုင်းရင်းသားတွေဖြစ်နေတဲ့တာမကဒီကျွန်တော်တိုင်းရင်းသားတွေနဲ့လက်နက်ကိုင်တွေနဲ့ဒီပခါဖြစ်နေတဲ့အကြောင်းသူတို့တော်တော်အေးထားမှသူတို့ဒီပြောသွားတာတွေ့ရတာပေါ့သူတို့ကဗမာပြည်ကတော့ဒီ revolution ဆိုရဲနေချင်းညချင်းပြောင်းလဲနေတဲ့နိုင်ငံမဟုတ်ဘူးဆိုတော့သူတို့ကအစင်းချင်းစင်ပြောင်းလဲမယ်ဆိုတဲ့ policy ကိုခိုင်ထားပါတယ်လို့သူတို့ပြောပါတယ်အချင်းတာမဟုတ်ဘူးအဓိကတော့ NCC ဆိုတော့ဒီနိုင်ငံလုံးပြစ်ခတ်ရဆဲဖို့အတွက်ကြိုးစားနေလမ်းပေါ့နင်းနေတန်သွားတဲ့သဘောရောက်သွားတဲ့အခြေအနေကိုသူတို့ကလည်းသိအားရတဲ့သဘောမရှိသေးဘူးဆိုရင်ဘောဘာဝသူတို့ပေါ်ပြပါတယ်။နောက်သမ္မတကိုယ်တိုင်ရောဒီအကြောင်းတွေနဲ့ပတ်သက်မှအချင်းပြေမှဖြစ်နေတဲ့ဤစားနဲ့ပတ်သက်မှကောင်းကောင်းတိကျမှုရှိပါတယ်ဆိုရင်သဘောထားချက်ကိုသူထုတ်ပေါ်ပြပါတယ
်။ဒါ့အပြင်မြန်မာနိုင်ငံမှာလူသားချင်းစာနာမှုလိုအပ်ချက်တွေဖြည့်ဆည်းပေးရေးရခိုင်ပြည်နယ်မှာရိုဟင်ဂျာလူဖွဲ့စည်းနဲ့မြန်မာနိုင်ငံတစ်ဖွာမွတ်စလင်လူနည်းစုတွေရဲ့အနေအထားရဲ့အရေးပါမှုအပြင်မြန်မာနိုင်ငံမှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံဖွင့်ခွင့်ရရှိရေးတို့ကိုလည်းမစ္စတာရိုးစ်ကအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်။ဆွေးနွေးပွဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူကရွေးကောက်တဲ့အယက်သားအစိုးရလက်ကိုအာဏာလွှဲပြောင်းပေးရေးအပြင်လူထုကကြိုက်နှစ်သက်တဲ့ခေါင်းဆောင်တင်မြှောက်နိုင်ရေးနဲ့2015ရွေးကောက်ပွဲရဲ့ရေးပါမှုကိုလည်းမစ္စတာရိုးစ်ကတင်ပြခဲ့တယ်လို့ကမ်ဆောင်ကပြောပါတယ
်။ရွေးကောက်ပွဲကတော့သူတို့ကနေပြီးတော့ရေးတကြီး milestone ဆိုတဲ့ဟုတ်တို့ခံယူတယ်လို့ပြောပါတယ်။ပမာပြည်ကိုပြောင်းလဲတာမပြောင်းလဲတာဟာကိုချိန်တန်ချိန်ချိန်ရဟာနေဖြင့်တို့မြင်တယ်လို့တို့ပြောပါတယ်။တို့ပြောတာဒီအဓိက US policy အခြေအနေလားပြောင်းလဲမှုအခြေအနေကဒီ democracy ဘက်ကို democratization process ဆိုတဲ့ဘက်ကိုဥတည်တဲ့ဟာကိုတို့အဓိကထားတယ်လို့တို့ပြောတာပါ။ကျောင်းဆန်းစုကြည်ကနေပြီးတော့ပါဝင်ဖို့ကတော့အရေးကြီးတာဟိုခက်ခါတလဲလဲတော့ပြောပါတယ
်။ဒါပြင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေနောက်ကျောင်းပြန်လှည့်နေပြီဆိုတဲ့ဝေဖန်ချက်နဲ့ပတ်သက်လို့တခြားလူအခွင့်အရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့ကမ်ဆန်ကပြောပါတယ်။စီဝေဘက်ကိုအမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုပ်သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မယ်လနော့စကီလည်းတက်ရောက်ခဲ့တယ်လို့ဆိုပါတယ်။မစ္စတာမယ်လနော့စကီရဲ့တင်ပြချက်နဲ့ပတ်သက်လို့ကမ်ဆန်က
သူကလည်းဒီအတူတူပါပဲသူတို့မြင်လာတော့ဗမာပြည်ကတော့ဗမာပြည်ကိုအဓိကဒီပြည်ုပ်ကိုပဲသူတို့ကနေပြီးတော့ချေခွင်ချေဖို့အတွက်ကြည့်ပဲသူတို့ဒီမှာဒီဥစားရောက်ခဲ့မဟုတ်ဘူးဒီအဓိကတော့ဒီမှာဒီလူခွင့်ကိုတိုးတက်နိုင်မဲ့ခွင့်လန်းရှိနိုင်မဲ့လို့ထင်လို့ပဲသူတို့ပြောပါရစီလို့တော့ဘာလို့အဒီပြည်တင်ကြောင်းနေမှုအတွက်တော့အားပေးနိုင်ဖို့အားတခုဖြစ်နိုင်ဖို့အတွက်သူတို့ပြောပါတဲ့ပုံရေးဆက်လာတယ်လို့သူတို့ပြောပါဟုတ်တယ်2015ပေါ်မှာမူတည်မှသူတို့နောက်ထပ်သွားလဲမဲ့ရင်းနှီးနေတဲ့သူတို့ပြန်ကြည့်သွားမယ်လို့ပြောတာ
မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေနဲ့အကောင့်ဘက်ကကြီးတိတ်မမြင်ကြဘူးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပုတ်ထွန်းနေသတင်းစာရှင်းလင်းပွဲမှာတတိပေးပြောကြားခဲ့တယ်လို့အမေရိကန်အောက်လွှတ်တော်ရဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်ဒါဇင်ဂျော်တို့ကလည်းမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆူယားမှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုအကြောင်းအမှရေးထိုးထားတဲ့စာကိုသမ္မတဥပမာမြန်မာနိုင်ငံကိုမတော်ရောက်မီပေးပို့ခဲ့ချိန်မှာပဲအခုလိုအင်ဗျူရောလက်ထောက်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ကမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးတိုးတက်ရေးဟာအမေရိကန်ရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့ policy ရဲ့အရေးပါမှုတစ်ရပ်ဖြစ်တယ်ဆိုပြီးတော့အလေးထားပြောဆိုခဲ့တာနဲ့တိုက်ဆိုင်နေတယ်လို့ဆိုရမှာပါ
ဒေါ်လှလှတမ်းပါရှင်မြန်မာဒီမိုကရေစီအတွင်းကူပြောင်းရေးနိုင်ငံတကာကအလေးပေးဆောင်ရွက်လာနေတဲ့အထက်မှာမြန်မာလူ့အခွင့်အရေးဆုံးဖြတ်ချက် ကိုဒီကြာတာပတိနေကကုလမှာတင်သွင်းလိုက်ပါတယ်အဲ့ဒီအကြောင်းကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်နိုဝင်ဘာလ6ရက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီ52ချိန်မြောက်ဆွေးနွေးပွဲမှာ EU ဥရောပသမဂ္ဂနဲ့မြန်မာအရေးဆောင်ရွက်နေတဲ့နိုင်ငံတွေကရေးဆွဲတဲ့မြန်မာနိုင်ငံလူခွင့်ရဲ့အခြေအနေဆိုင်ရာဆုံးဖြတ်ချက်မူကြမ်းကို EU အဖွဲ့ဝင်အီတလီနိုင်ငံဆိုင်ရာသံတမန်ကြီးကဖတ်ကြားတင်သွင်းခဲ့ပြီးမြန်မာနိုင်ငံဒီမိုကရေစီထွန်းကားဖို့အတွက်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုကြိုဆိုလိုက်ပါတယ
် This draft resolution welcomes the continued positive developments in the country over the past year.
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေဆက်ပြီးတော့တွေ့ရတဲ့အတွက်ကြိုဆိုလိုက်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိသလိုပြည်တွင်းနိုင်ငံရေးဆောင်ရွက်နေသူတွေနဲ့ထိတွေ့ဆက်ဆံမှုတွေတွေ့ရတဲ့အတွက်ကြိုဆိုလိုက်ပါတယ်။လာမယ့်2015မှာအဖွဲ့အားလုံးပါဝင်တဲ့ပွင့်လင်းပြီးအများလက်ခံနိုင်မဲ့ရွေးကောက်ပွဲကျင်းပပေးဖို့ဆက်ပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်းတိုက်တွန်းပါတယ်
။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲစီဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေကနေအဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာစေဖို့လှုပ်ဆောင်နေမှုတွေအတွက်ကြိုဆိုတယ်လို့လည်းပြောပါတယ်။အခုဆုံးဖြတ်ချက်မူကြမ်းကနေမြန်မာနိုင်ငံမှာအခုထိရှိနေသေးတဲ့လူခွင့်ရေးဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းဖို့လည်းတိုက်တွန်းလိုက်ပါတယ်
။ This includes the situation of the ethnic and religious minorities. In particular, the serious situation in the Rakhine State.
ဒီလူခွင့်ရေးဆိုင်ရာပြဿနာတွေထဲမှာလူနည်းစုတိုင်းရင်းသားတွေနဲ့ဘာသာရေးကိုးကွယ်မှုတွေပါဝင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်တွေကဆိုးရွားတဲ့အခြေအနေတွေပါအဲ့ဒီဒေသမှာမှီတင်းနေထိုင်သူတွေအလုံးအတွက်စူးစမ်းဆောင်ရွက်ကြဖို့ပ
ါဒါအပြင်မြန်မာနိုင်ငံမှာဂျပန်ဖန်ဆီးထိမ့်သိမ်းမှုတွေအတင်းအဓမ္မအိုးအိမ်ရွှေ့ပြောင်းခိုင်းတာတွေလိင်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့လူမဆန်တဲ့ညှဉ်းပန်းမှုတွေအထမမြေယာသိမ်းဆည်းမှုပါဝင်လူခွင့်ရေးချိုးဖောက်နေမှုတွေတွေ့နေရဆဲမှုဒါတွေကိုအမြန်ဆုံးရပ်ဆိုင်းသွားအောင်တဆင့်တန့်လှုပ်ဆောင်မှုတိုက်တွန်းလိုက်တာပါဒါအပြင်အစိုးရအနေနဲ့တာဝန်ယူမှုရှိလာစေဖို့နဲ့အပြစ်ရှိသူတွေအရေးယူမခံရဘဲလွတ်မြောက်နေမှုတွေအတွက်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုတောင်းဆိုလိုက်သလိုသတင်းသမားတွေနဲ့လူခွင့်ရေးဆောင်ရွက်သူတွေအန်တီအကင်းအောင်လှုပ်ဆောင်ပေးဖို့ပါတောင်းဆိုလိုက်တာပ
ါ The draft resolution also encourages the government to fulfill itcommitment to protect the freedom of expression association and peaceful assembly
မြမဆိုရလှုပ်ဆောင်မယ်လို့ဂရီပေးထားတဲ့လွတ်လပ်စွာရေးသားပြောဆို권စုဝေး권နဲ့တင်ပင်ဖွဲ့စည်း권တွေကိုအပြည့်အဝပေးနိုင်အောင်စ조사ဖို့အခုဆုံးဖြတ်ချက်မူကြမ်းကနေအားပေးလိုက်သလိုသတင်းသမားတွေရဲ့လူအခွင့်အရေးခုခံကာကွယ်သူတွေအန္တရာယ်မရှိအောင်တဆင့်တိုးပြီးတော့ဆောင်ရွက်ဖို့လှုပ်လာဖို့ကိုလည်းတိုက်တွန်းပါတယ်ရှင
်မြမနိုင်ငံမှာလူခွင့်ရေးအခြေအနေတွေကောင်းမွန်နေပြီမို့ကုလသမဂ္ဂကစောင့်ကြည့်ဖို့မလိုအပ်တော့ဘူးလို့မြန်မာအစိုးရဘက်ကတင်ပြခဲ့ပေမဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂကမြန်မာအရေးစိုးရိမ်မှုရှိတဲ့နိုင်ငံတွေနဲ့အတူအနီးကပ်စောင့်ကြည့်လေ့လာသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ
်။တို့ရရှိခင်မြန်မာနိုင်ငံမှာကျင်းပလာမယ့်2015ရွေးကောက်ပွဲဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ဖို့အတွက်ကြော်လွှမ်းမယ့်အဆင့်ဖြစ်တယ်လို့နိုင်ငံတော်သမားဦးသိန်းစိန်ကပြောကြားသွားပါတယ်။ဆိုရင်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲမလုပ်နိုင်ဘူးဆိုတဲ့သဘောဆက်ရောက်နေပါတယ်။နိုင်ငံရေးဆွေးနွေးပွဲနဲ့ရွေးကောက်ပွဲဘယ်ဟာအရင်ဖြစ်တင်သလဲ၊ဘယ်ဟာကိုအရင်ဦးစားပေးပြီးလုပ်တင်သလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ဆွေးနွေးကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax နံပါတ် 2323925992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူချင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပြပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါမယ်။
တောက်ချာနေညနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ရှင်။မြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်အရှိအရှာထိပ်သီးဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်300,000ရဲ့အရေးကိုဆွေးနွေးဖို့လူ့အခွင့်အရေးအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုတော့ VOA သတင်းတောက် Steve Stanford စစ်တွေကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြန်မာအစိုးရကဘင်္ဂလီလိုသုံးနှုန်းနဲ့ရခိုင်ပြည်နယ်အတွင်းကအိုးမဲ့အိမ်မဲ့ရိုဟင်ဂျာဒုက္ခသည်စခန်း9ခုကိုသွားတဲ့လမ်းကြောင်းတစ်လျှောက်မှာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါဗါတယ်။ 2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတွေအပြီးဒီဒုက္ခသည်စခန်းတွေပေါ်လာခဲ့တာပါ။အာဏာပိုင်တွေဘက်ကတော့အကြမ်းဖက်မှုတွေထပ်ပြီးမပေါ်ရအောင်အခုလိုဒုက္ခသည်တွေကိုတီးတန့်ခွဲထားတာလို့ဆိုပေမဲ့ဒီစခန်းတွေမှာနေထိုင်ရတဲ့အခြေအနေဒုက္ခသည်တွေရဲ့အနေအထားပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့တွေကမကြာခဏပြောဆိုလို့ရှိပါတယ်။တကားတရံဒုက္ခသည်စခန်းတွေကိုစစ်သားတွေရောက်လာပြီးလက်နက်နဲ့မူရည်စေဝါရှိမရှိစစ်ဆေးတတ်တဲ့အကြောင်းဒေသခံတူဦးဖြစ်တဲ့ဆာဟာဟာကင်ကပြောပါတယ်။
တမလ်ဘီဆပ်ဖန်လိုက်အဲဒါက
တရားဝင်ပစ္စည်းတွေရှိနေတယ်ဝတ်ထားရဲဆိုပြီးသူတို့ကအိမ်လာရှာကြတယ်။ကျမတို့ကဘယ်မှာလဲတက်တည်ပြဆိုတော့လဲဘာမှတက်တည်မပြနိုင်ဘူး။ဘာမှလည်းရှာမတွေ့ဘူးလေကြောက်တယ်မဟုတ်လားဆိုပြီးတော့လဲသူတို့ကပြန်မေးသွားသေးတယ်
။မြန်မာနိုင်ငံထဲမှာနှစ်ပေါင်းများစွာနေခဲ့ပေမဲ့ဒီဒုက္ခသည်တွေဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်ရောက်လာသူဘင်္ဂလီတွေသာဖြစ်တယ်ဆိုပြီးမြန်မာအစိုးရကပြောဆိုထားတာပါဒီနှစ်ပိုင်းအတွင်းတကောင်စင်းကောက်ခံရမှာလဲရိုဟင်ဂျာကိုလူမျိုးတစ်မျိုးအဖြစ်မြန်မာအစိုးရကအတိအမှတ်မပြုခဲ့ပါဘူးစစ်တွေမှာရှိတဲ့ရိုဟင်ဂျာစီးပွားရေးလုပ်ငန်းရှင်အဒဲဟာမီကတော့အခုလိုဝေဖန်ပါ
တယ်
ကျွန်တော်တို့ကိုရိုဟင်ဂျာဆိုတဲ့လူမျိုးတစ်မျိုးအနေနဲ့အတိအမှတ်ပြုပေးဖို့ကိုပဲတောင်းဆိုထားတာပါဘင်္ဂလီဆိုပြီးအတိအမှတ်ခံရတာနဲ့ဆိုင်ရင်တေတာကတော့မှကောင်းအောင်မယ်လို့အဗ်ဒဲဟာမစ်ကပြောပါတယ်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေကိုတော့နိုင်ငံတကာအဖွဲ့အစည်းတွေကအစားအသောက်နဲ့ရိတ်ခါပစ္စည်းတွေထောက်ပံ့နေပါတယ်ဒါမဲ့လပိုင်းတွေအတွင်းအစားအသောက်တွေပြတ်တောက်သွားနိုင်တယ်လို့ကျန်းမာရေးစောင့်ရှောက်မှုနဲ့အခြားအခက်အခဲတွေကြုံရနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးနေပါတယ်ဒုက္ခသည်တွေကိုစောက်ရှောက်ပေးနေတဲ့ဒေသခံဆရာဝန်တူဦးဖြစ်တဲ့ရှားဇာဝင်းကလည်းအခုလိုပြောပါတယ
်တကယ်တော့ကျွန်တော်ကအဲ့ဒါကမလုပ်ဖြစ်နိုင်မလုပ်ဖြစ်နိုင်လို့လူတွေလူကြီးခါလာကသူတို့လိုတဲ့ treatment ကိုမရဘဲအသက်ဆုံးရှုံးဟာရှိရဲ့
ဗင်္ဂလီလိုမြန်မာအစိုးရဘက်ကခေါ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကတော့တဖြည်းဖြည်းဆိုးဝါးလာနေပါတယ်ဒါပေမဲ့လည်းရှေ့သတင်းပတ်အတွင်းအမေရိကန်သမ္မတဥဘာမအပါအဝင်နိုင်ငံတကာခေါင်းဆောင်တွေနေပြည်တော်မှာအရှိအာရှထိပ်သီးဆွေးနွေးပွဲတွေ့ဆုံတဲ့အခါဒီဒုက္ခသည်တွေရဲ့အရေးကိစ္စကိုဆွေးနွေးပြစ်မယ်မဆွေးနွေးပြစ်ဘူးဆိုတာကတော့တည်တည်ကြာကြာမသိရသေးပါဘူးခင်ဗျာ
ကိုညံဝင်းရမရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါ
တရုတ်နဲ့ဂျပန်တို့ကြားဆွေးနွေးပွဲတွေတိုးပြီးကျင်းပဖို့နှစ်နိုင်ငံသဘောတူလိုက်ကြပါတယ်ဒီသဘောတူညီချက်ဟာဆိုရင်ကမ္ဘာဒုတိယနဲ့တတိယစီးပွားရေးအကြီးဆုံးနိုင်ငံကြီးနှစ်ခုအကြားကာလရှည်အေးခဲနေတဲ့ဆက်ဆံရေးကိုဖောက်ထွက်နိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်နှစ်ဖက်တို့အနေနဲ့နိုင်ငံရေးတန်တမာရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးမှုတွေကိုတဖြည်းဖြည်းချင်းပြန်ဆပြီးရင့်ကျက်တဲ့နိုင်ငံရေးယုံကြည်မှုကိုတည်ဆောက်နိုင်ဖို့လှုံ့ဆော်မယ်လို့နှစ်ဖက်တို့သဘောတူခဲ့တဲ့အကြောင်းတရုတ်နိုင်ငံကြီးဝန်ကြီးဌာနကဒီကနေ့မှပြောပါတယ်အီရတ်စစ်ပြန်စစ်မှုတန်းဟောင်း600ကျော်တို့ကသူတို့ဟာ2003ခုနှစ်ကတည်းကဓာတုတန်းခွေတွေနဲ့ထိတွေ့ခဲ့ရပြီမဲ့လေဒီအပေါ်မှာအမေရိကန်ပင်တကွန်စစ်ဌာနချုပ်ဘက်ကအရေးယူလုံဆောင်ခဲ့တာမရှိဘူးလို့ပြောဆိုလိုက်တာကို New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်အီရတ်နိုင်ငံတွင်စစ်မှုထမ်းဆောင်ပြီးစစ်သည်တော်တွေဖြည့်ဆွက်ရတဲ့မေကွန်းလွှာတွေကိုဌာနတွင်ပြန်လည်သုံးသပ်ဒါမှဒီကိစ္စကိုကာကွယ်ရေးဝန်ကြီးချရှေကဲတွေ့ရှိခဲ့တာဖြစ်တယ်လို့ New York Times သတင်းစာကြီးကခြားသားပရီးနေမှာဖော်ပြလိုက်တာဖြစ်ပါတယ်ဘာကီနာဖာဆိုနိုင်ငံစစ်တပ်ကတင်မြောက်ခဲ့သူစစ်ကောင်းဆောင်ဘူမှုကြီးအိုက်ဇက်ဇီရာကအာဖရိကသမဂ္ဂရဲ့တောင်းဆိုချက်ကိုပယ်ချလိုက်ပါတယ်။တောင်းဆိုချက်ထဲမှာလာမဲ့နှစ်ပတ်အတွင်းအရသာဥဆောင်တဲ့အစိုးရကိုဇီရာကအာဏာပြန်အပ်ပေးဖို့ဖြစ်ပါတယ်။ဘူမှုကြီးဇီရာကသူ့ခေါ်တဲ့ကြီးရွယ်ဦးကောင်စီဟာ၈နှစ်နိုဝင်ဘာလတည်းကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်ဂျပန်အစိုးရကိုဦးဆောင်ဖို့ထင်ရှားတဲ့အရသာတွေကိုရွေးချယ်မှာဖြစ်တယ်လို့ပြောလိုက်ပါတယ
်။သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ပါအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်အခုညနေကင်းရေဒီယိုအစီအစဉ်ပြီးမှညနေ9နာရီကနေ9နာရီခွဲတွင် VOA ရုပ်သံအစီအစဉ်ကိုထုတ်လင်းနေပါတယ် Asia Set 7 Jodu ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA မြန်မာပိုင်းကိုနားဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.